ီတော်စုမြန်မာနိုင်ငံတော်တမရာယုံ Facebook စာမျက်နှာမှာအေရဝတီတိုင်းဝန်ကြီးချုပ်မန်းကျော်နီကိုမိမိရဲ့စန္ဒအလျောက်ယာဒူးကနေနှုတ်ထွက်ခွင့်ပြုကြောင်းနိုင်ငံတော်တမရာဦးထင်ကျော်ရဲ့နာမည်နဲ့အမိတ်အမှတ်ပြင်းမြင့်ဆောင်2018ကိုထုတ်ပြန်ထားတာတွေ့ရပါတယ်။အလားတူစွာပဲအေရဝတီတိုင်းဒေသကြီးအစိုးရအဖွဲ့စိုက်ပျိုးရေးမွေးမြူရေးတန်ဆာတနဲ့ပဝင်းချင်းထိန်းသိမ်းရေးဝန်ကြီးဌာနကဝန်ကြီးဥပဟင်းကိုလည်းသူရဲ့သဘောဆန္ဒအလျောက်တိုင်းဒေသကြီးဝင်းကြီးရာဒုကနေနှုတ်ထွက်ခွင့်ပြုလိုက်တဲ့အကြောင်းအမိတ်အမှတ်နှစ်မြင့်ဆောင်2018နဲ့ကြေညာချက်ထုတ်ပြန်ထားတာကိုတွေ့ရပါတယ်ရှင်။အခုလိုလက်ရှိ NLD အရတားအစိုးရအုပ်ချုပ်တဲ့နှစ်နှစ်တာကာလအတွင်း AR တိုင်းဝင်းကြီးချုပ်မန်းကျော်နီအပါအဝင်အရေးမွန်ပြည်နယ်ဝင်ကြီးချုပ်ဟောင်းဦးမင်းမင်းဦးတို့ရာထူးတာဝန်ကလည်းနှုတ်ထွက်စာတင်တာကိုသမရကခွင့်ပြုခဲ့တယ်လို့စိုက်ပျိုးရေးဒုတိယဝင်ကြီးကိစ္စမှာတော့သမရအမိန့်နဲ့တာဝန်ကရက်စဲခဲ့တာဖြစ်ပါတယ်။ဒီဖြစ်စဉ်တွေမှာ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီသမရကအစိုးရဖွဲ့ဝင်ဝင်ကြီးအပြောင်းလဲတွေကိုစောင့်ရက်တာဖြစ်ပေမဲ့လည်းNLD ဟာလက်ရှိအာဏာရပါတီဖြစ်တဲ့အတွက်ပါတီရဲ့စီကံထိန်းသိမ်းရေးနဲ့စုံစမ်းစစ်ဆေးမှုအစီအခံစာရင်းနဲ့တော့ဆက်ဆက်နိုင်တယ်လို့မြမရေးလေ့လာသူဒေါက်တာရံမျိုးသိန်းကသုံးသပ်ပါတယ်
။ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေအရစုထွက်တာကိုခွင့်ပြုတာပဲဖြစ်ဖြစ်တာဝန်ကရက်စဲတာကိုပဲဖြစ်ဖြစ်ဆောင်ရွက်နိုင်တာဟာနိုင်ငံတော်သမ္မတပဲဖြစ်ပါတယ်။ဒီမွန်ပြည်နယ်ဝန်ကြီးချုပ်ရဲ့ဖြစ်စဉ်ကိုကြည့်မယ်ဆိုရင်နော်သူ့ကိုတာဝန်ကနေဘုရားခွင့်မပြုခင်မှာဒီအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်စီကံထိန်းသိမ်းရေးကော်မတီကနေပြီးတော့စုံစမ်းစစ်ဆေးတာတွေနင်းမြန်းတာတွေလုပ်ခဲ့တာကိုတွေ့ရပါတယ်။ပါတီစီကံထိန်းသိမ်းရေးကော်မတီရဲ့အစီရင်ခံစာအပေါ်မှာထင်ရှားမှုရှိတယ်လို့ပြောလို့ရပါတယ်။ဒါနဲ့ချက်ပိုင်းမှာချက်ဖို့ဗလားလာများနေတဲ့ဝန်ကြီးချုပ်တဦးအပါအဝင်ပေါ့လေဒီပြည်နယ်နဲ့တိုင်းဒေသကြီးအစိုးရအဖွဲ့ဝန်ကြီးတွေနှုတ်ထွက်ခွင့်ပြုမဲ့ကိစ္စနဲ့ပတ်သက်ရင်လေမျိုးရဒီမိုကရေစီအဖွဲ့ချုပ်ပါတီစီကံထိန်းသိမ်းကော်မတီအစီရင်ခံစာရေးတို့ရဲ့စုံစမ်းစစ်ဆေးမှုတွေရဲ့ဆက်ဆက်တဲ့ဟိုဖြစ်စဉ်တွေလည်းပဲပါဝင်မယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်
။ဒေါက်တာဆန်းစုကြည်အပါအဝင် NLD ပါတီကောင်းဆောင်ပိုင်းဟာရွေးကောက်ပွဲမဲဆယ်စည်းရုံးရေးကာလပြောကြားခဲ့တဲ့အတိုင်းလွှတ်တော်အမတ်တွေအစိုးရအဖွဲ့ဝင်တွေကတိုင်ကြားမှုတွေနဲ့ပတ်သက်လို့လက်ပြစုံစမ်းအရေးယူရမှာတော့ထိထိရောက်ရောက်ဖြစ်အောင်ဆောင်ရွက်ဖို့လိုအပ်နေတဲ့ကြောင်းဒေါက်တာရံမျိုးသိန်းကထောက်ပြပါတယ်
။ဟိုအစိုးရဖွဲ့ပြီးနောက်ပိုင်းမှာပေါ့လေအစိုးရဖွဲ့ဝင်တွေပါတီရဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့ပတ်သက်ပြီးတော့ဟိုတိုင်ကြားမှုတွေကိုအလေးထားပြီးတော့ဆောင်ရွက်လာတာတွေ့ရပါတယ်။အစိုးရတဲ့ပြောရင်တော့ပါတီရဲ့စီကံထိန်းသိမ်းရေးကော်မတီကိုပို့ပြီးတော့ကြည်ကြဲပြတ်ပြတ်အလုံးလုံးနိုင်အောင်လုပ်လာတာတွေ့ရပါတယ်။ဒါပေမဲ့ကျွန်တော်လေ့လာမိသလောက်တော့ပါတီစီကံထိန်းသိမ်းရေးကော်မတီဟာဝင်နဲ့အားနဲ့မမျှတဲ့အနေအထားမျိုးဖြစ်နေတယ်လို့မြင်ပါတယ်အဲ့တော့တိုင်ကြားစာတွေကရမ်းများတယ်သူတို့လည်းပဲအဲ့ဒီတိုင်ကြားစာတွေကိုတော့စုံစမ်းစစ်ဆေးပြီးတော့ဆုံးဖြတ်နိုင်မဲ့လူပုဂ္ဂိုလ်ပါဝင်မှုအပိုင်းမှာအားနည်းနေတာကိုတွေ့ရပါတယ်အရေးယူမယ်လို့ပြောနေတဲ့လူတွေကိုဘယ်လိုပုံစံမျိုးအရေးယူတယ်ဘယ်လိုဂရီပေးတယ်ဒါနဲ့ပတ်သက်ပြီးတော့ဒီအများပြည်သူကိုထုတ်ပြန်တာမျိုးတော့မတွေ့ရပါဘူ
းလာမယ့်ရက်ပိုင်းအတွင်းဒီနှုတ်ထွက်စာတင်တဲ့တိုင်းဒေသကြီးနဲ့ပြည်နယ်ဝင်ကြီးတချို့ရဲ့နာမည်တွေထဲမှာတော့မကွေးတိုင်းဒေသကြီးအစိုးရအဖွဲ့ကလူမှုရေးဝင်ကြီးဦးမြင့်မျိုးကျော်လည်းဆန္ဒအလျောက်နှုတ်ထွက်စာတင်ဖို့ရှိကြောင်းတည်င်းကြီးထွက်နေပါတယ်ဒီတော့တွင် NLD လွှတ်တော်ကိုယ်စားလှယ်တိုင်ကြားစာဌာနကနေလက်ခံရရှိတဲ့တိုင်ကြားစာတွေအရ NLD လွှတ်တော်ကိုယ်စားလှယ်30နီးပါးမှာအရေးယူတဲ့အနေအထားတွေကိုတွေ့ရှိရတဲ့အတွက်အရေးယူပေးဖို့ဗဟုအလုံးမှုဆောင်အဖွဲ့ကိုတင်ပြထားကြောင်းတိုင်ကြားစာဌာနအဖွဲ့ကောင်းဆောင်ဒေါက်တာမျိုးညွန့်ကဇန်နဝါရီလ4ရက်နေ့လွတ်လပ်ရေးညအခမ်းအနားပြုတင်ဆက်တွေကိုပြောကြားခဲ့ပါတယ်အဲ့ဒီလွှတ်တော်အမတ်အများစုဟာပါတီစည်းကမ်းကိုလိုက်နာခြင်းမရှိတာအများတည်သူနဲ့ဆက်ဆံရမှာမောက်မာတာစတာတွေနဲ့ပတ်သက်နေတယ်လို့သူကပြောပါပါတယ်ရှင်